ကြာတာပရင်းနေနေနဲ့ခင်ဗျူရီမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့လူခွင့်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသစ်သောမတ်စ်အန်ဒရူးစ်ရဲ့ပထမဆုံးချိန်အစီအခံတင်ပြမှုကိုနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကကြိုဆိုလိုက်တဲ့အကြောင်းတင်ပြမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။လူခွင့်ရေးအထူးကိုယ်စားလှယ်အသစ်သောမတ်စ်အန်ဒရူးစ်ရဲ့ပထမချိန်အစီအခံတင်ပြချက်ကိုကြိုဆိုလိုက်တဲ့ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကတော့မြန်မာနိုင်ငံမှာပြင်းထန်လာတဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကနေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုဘယ်လိုအဆုံးသတ်အောင်လုပ်နိုင်မလဲလို့ AI ကိုယ်စားလှယ်ဂျိုးဆက်ဖရီမန်ကလူခွင့်ရေးကောင်စီညီလာခံမှာဗီဒီယိုကွန်ဖရင့်ကနေအခုလိုမေးခွန်းထုတ်သွားပါတယ
်။ Mr. Andrews,What further concrete actions could the international community take?
Mr. Andrews ကမြန်မာနိုင်ငံမှာဖြစ်နေတဲ့လူငယ်စုတွေပေါ်နှိမ့်ဆက်ပြင်းပမှုတွေကိုအကာအကွယ်ပေးရင်းပြည်တံကနေကင်းလွတ်ခွင့်ရနေတဲ့တန်တရားကြီးကိုရပ်တန့်ဖို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နောက်ထပ်ခိုင်မာတဲ့အရေးယူဆောင်ရွက်မှုမျိုးဘာလုပ်ပေးနိုင်တယ်လဲလို့မေးခွန်းထုတ်သွားတာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့44ကြိမ်မြောက်လူခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဇူလိုင်လ13ရက်14ရက်နှစ်ရက်တာဆွေးနွေးခဲ့ကြရမှာနောက်ဆုံးနေ့မှာ AI အဖွဲ့အပါအဝင်အစိုးရမဟုတ်တဲ့ NGO အဖွဲ့ပေါင်း6ဖွဲ့ကနေဆွေးနွေးတင်ပြခွင့်ရခဲ့တာပါ။ရခိုင်နဲ့ချင်းပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေမှာကလေးတငယ်တွေအကြမ်းဖက်ခံရမှုနှုန်း6ဆလောက်ပိုပြီးများလာကြောင်းပြီးခဲ့တဲ့လကအစီရင်ခံစာထုတ်ပြန်ခဲ့တဲ့ Save the Children အဖွဲ့က Dori Durok ကမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်လာဖို့ဗတ်ပေါင်းစုံကနေအရေးယူဆောင်ရွက်ဖို့အခုလိုတိုက်တွန်းသွားပါတယ
်။ International courts and multilateral mechanisms including the Human Rights Council
နောက်ထပ်မှာနောက်ထပ်အပြစ်ချိုးဖောက်မှုတွေကြားသိနိုင်ဖို့လူခွင့်ရေးကောင်စီ၊လုံခြုံရေးကောင်စီစတဲ့နိုင်ငံတကာရန်တရားတွေအပါအဝင်နိုင်ငံတကာခုံရုံးတွေကနေဗတ်ပေါင်းစုံလှုပ်ထုံးလုပ်နည်းတွေနဲ့အညီပြတ်ပြတ်သားသားအရေးယူသင့်ပါတယ်။ဒါ့အပြင်ကလေးတငယ်တွေအပေါ်ပြင်းထန်ဆိုးရွားတဲ့ပြစ်မှုကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးတင်ပြနေတဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့နှစ်စဉ်အစီရင်ခံစာအပါအဝင်နိုင်ငံတကာအစီရင်ခံစာတွေကိုမဖြစ်မနေအကာအကွယ်ပေးပါလို့ပြောသွားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသစ်ဖြစ်လာတဲ့သောမတ်စ်အန်ဒရူးစ်ကလည်းမြန်မာနိုင်ငံမှာပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးတာဝန်ခံမှုတာဝန်ယူမှုရှိလာစေရေးအလွန်အင်မတန်လိုအပ်နေကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့ဒါနဲ့ပတ်သက်လို့လည်းသူ့အနေနဲ့အဓိကစောင့်ကြည့်အစီရင်ခံမဲ့အချက်9ချက်မှာပါဝင်ကြောင်းပြောဆိုခဲ့ပါတယ်1997-95ခုနှစ်ကအမေရိကန်ပြည်ထောင်စုမိန်တီနေရဲ့အောက်လွှတ်တော်အမတ်ဖြစ်ခဲ့သူသောမတ်စ်အန်ဒရူးစ်ဟာမြန်မာဒီမိုကရေစီရေလှုပ်ရှားမှုမှာထဲထဲဝင်ဝင်ကူညီခဲ့သူလည်းဖြစ်ပါတယ်။ဒါကြောင့်အခုလိုလူခွင့်ရေးအထူးကိုယ်စားလှယ်တပ်ဦးအနေနဲ့မူရည်တည်ချက်အပေါ်မှာသူ့ရဲ့မြမရေးကျွမ်းကျင်နားလည်မှုနဲ့ကင်တွယ်နိုင်မဲ့သူအကောင်းဆုံးအနေထားမှာရှိနေတယ်လို့ဗြိတိန်အခြေစိုက်မြန်မာလူခွင့်ရေးလှုပ်ရှားမှုကွန်ရက် BHRN အမှုဆောင်ညွှန်ကြားမှုဦးကျော်ဝင်းက VOA ကိုပြောပါတယ်။
သူကဝါရင်းနိုင်ငံကြီးတမတယောက်ဆိုရင်ပြောရင်လည်းမမှားဘူးပေါ့နော်။နောက်မြန်မာအရေးကိုတော်တော်လေးကိုဟိုအနည်းကကဟိုအခြေတွင်းကိုချင်းချင်းချင်းကဲလို့ဆောင်ခဲ့တယ်မြန်မာသူတော်တော်လေးကိုအသက်တရောပါဝင်ခဲ့တဲ့လူတယောက်ဖြစ်တယ်။အဲဒီလိုဟိုချက်တုံးတက်ကြည့်ခြင်းအဖြစ်မြန်မာအရေးကိုတော်တော်လေးကိုနားလည်တဲ့လူတယောက်ဖြစ်တယ်ဆိုတော့ပြကြတာပေါ့နော်။အဲဒီအတွက်ဟိုလူခွင့်ရေးကိစ္စကြတော့ကျွန်တော်တို့မြင်တာကတော့ဟိုနိုင်ငံရေးရဲ့ချင်းကတာတဲ့လူခွင့်ရေးရဲ့ဟိုဒီ principal ကနေချင်းကတာမျိုးတော့ဖြစ်ပြနေတယ်ဆိုအဲ့ဒီဟာမျိုးကိုသူလည်းကောင်းကောင်းနားလည်သဘောပေါက်တဲ့လူတယောက်ဆိုတော့သူကမလွဲမသွေပြောလို့ရတယ်ဆိုကျွန်တော်တို့မြင်တာတော့ကျွန်တော်တို့နေနေတော့ဟိုအားရချင်တဲ့မျိုးရှိပါတယ
်ဟုတ်ကဲ့ဒါဆိုရင်သူ့အရင်တာဝန်ထမ်းဆောင်ခဲ့တဲ့ပါမောခရန်ဟီလီနဲ့ရောဘယ်လိုကွာခြားချက်တွေရှိနိုင်မလဲရှင
်လက်ရှိဒီတော်ဝင်လူအနေနဲ့လုတ်ပိုင်ခွင့်ရှိတဲ့အားတော့သူရန်ဟီလီကတော့လုတ်ခဲ့တယ်လို့တော့ရန်ဟီလီကလည်းသူပြောခဲ့တဲ့စကားတွေကလည်းလူခွင့်ရေးဓမ္မတရားအနေနဲ့ပြောဖို့ပြောမယ်စကားတခုစီပြောခဲ့တာ။ဟိုကြော်မြောက်ဆိုသူ့ရဲ့တာဝန်သူထမ်းဆောင်ခဲ့တယ်လို့ကျွန်တော်တို့တော်တော်လေးသူ့ကိုကွန်ပြူတာတာကျွန်တော်ထင်တာတော့တော်ဝင်ကြီးလည်းဗာမျိုးဖြစ်နေတယ်လို့ကျွန်တော်မြင်တယ်။ဘာကြောင့်လဲသူ့ရဲ့ဟို notch ခံတမိုင်းကိုပြန်ကြည့်မယ်ဆိုရင်ဓမ္မပီနဲ့ဖြည့်ဖြည့်မှုတော်တော်လေးနဲ့ဆိုင်တယ်တော်တော်လေးဟိုနေပေါင်းညောင်များစွာကြည့်တယ်ဓမ္မပီနဲ့ပတ်သက်ညီမအရေးကိုသူလှုပ်လာတယ်ဆိုတော့ UK US ရဲ့ Congress မှာဆိုလေသူတော်တော်လေးကိုအလုပ်လုပ်လာတယ်ဓမ္မပီနဲ့ပတ်သက်လို့ဟိုရန်ဟီလီတဲ့ကိုပိုတျောက်မယ်လို့ကျွန်တော်နေပြနေတချို့ချက်လေးဒီမှာပေါ့နော်
။သောမတ်စ်အန်ဒရူးစ်ဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်များရဲ့ဒေါအောင်ဆန်းစုကြည်နဲ့မြန်မာပြည်သူများအရေးစုပေါင်းလှုပ်ရှားမှုအဖွဲ့မှ2001ခုနှစ်ကအထွေထွေအတွင်းရေးမှုဖြစ်ဆောင်ရွက်ခဲ့တယ်လို့အဝေးရောက်ညွန်ပေါင်းအစိုးရ NCGUB နဲ့ Euro-Burma Network ကွန်ရက်အဖွဲ့တွေအတွက်အကြံပေးပုဂ္ဂိုလ်ဖြစ်လဲဆောင်ရွက်ခဲ့တာပါ။